အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိစ္စကန့်ကွက်ဆန္ဒပြနေကြတဲ့လက်ဗရန်ကပင်မတပိတ်ចောင်းသားတွေကိုထောက်ခံနဲ့ထောက်ခံဆန္ဒပြနေကြတဲ့ចောင်းသားတွေကိုရန်ကုန်မြို့တော်ခမ်းမရှိမှာရဲတွေနဲ့လက်ပတ်အနီးစီးထားတဲ့အရဲဝတ်တွေကဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးသွားတဲ့လောက်ရဟာတရားဥပဒေနဲ့အညီဆောင်ရွက်တာမျိုးမဟုတ်သလိုလက်ရှိအစိုးရရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာအယုံကြည်ကင်းမဲ့စေတယ်လို့နိုင်ငံရေးအဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြပါမယ်ရှင်
ကျောင်းသားတပိတ်ကိုထောက်ခံဆန္ဒပြကြတဲ့ရန်ကုန်မြို့တော်ခမ်းမရှိကကျောင်းသားတွေနဲ့အရသားတွေကိုညနေ၄နာရီကျော်မှာမိနစ်30အတွင်းလူစုခွဲပေးဖို့လူစုမခွဲရင်ပြစ်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်128/128အရလူစုခွဲသွားမှာဖြစ်တယ်လို့ကျောက်တရားမြို့နယ်အုပ်ချုပ်ရေးမှူးကအသံ63ကြေညာခဲ့ပြီးနောက်အချိန်မရှိခင်မှာပဲလက်ပတ်ညီအရဲဝတ်တွေကဝင်ရောက်ရိုက်နှက်ခဲ့ကြောင်းအဲ့ဒီနေရာမှာရှိခဲ့တဲ့အရာဝတီတပိတ်စစ်ကြောင်းတာဝန်ခံကိုအောင်အောင်ကျော်ကပြောပါတယ်
အမြင်များစွာဆန္ဒပေါ်ပြတာတွေနောက်ချက်လို့ကျွန်တော်တို့တောင်းဆိုဆန္ဒပြကြတယ်။အဲဒါပေမဲ့ဆန္ဒပြအချိန်မှာသူတို့က35မိနစ်ကြာတဲ့အချိန်မှာမိနစ်30တွေလူစုခွဲဖို့ဆိုပြီးဒါပြောတယ်။ဒီအုပ်ချုပ်ရေးမှုတွေကကျွန်တော်တို့ဆန္ဒပြတဲ့မိနစ်20လောက်တော်တယ်နဲ့မှာပဲစာရှင်တွေကဒီတောင်းသားတွေဝင်ဆွဲတယ်။အဲအဲ့မှာဒီလိုကကာပြီးတော့ကျွန်တော်စာရှင်နောက်ဆုံးသွားတဲ့အချိန်မှာရဲကဝင်လိုက်တယ်။ရဲကဝင်ရတဲ့နောက်စာရှင်တွေကလည်းဝင်ဆွဲပြီးတော့ဒါမန္တလေးဒိန်းလုံးမန္တလေးအောင်လို့ကုမျိုးတန်းတို့နဲ့ပုတ်ချီတော်တို့နောက်ကျတဲ့တောင်းသားတွေ50ယောက်ပါသွားတယ်။နော်အဲ့ဒီမှာကျွန်တော်တို့တို့လူစုခွဲခိုင်းတဲ့မိနစ်30မပြည့်ခင်အချိန်မှာပဲဒါရဲတပ်ဖွဲ့နဲ့စားအရှင်နဲ့ပေါင်းပြီးအကြမ်းဖက်တာကျွန်တော်ခံခဲ့ရတာပါ။ဒါအစိုးရရဲ့လုပ်ရတဲ့အချိန်မှာဒါအစိုးရလုပ်ရဆိုတော့ကျွန်တော်တို့ပြောချင်ပါတယ
်။ဒီလိုလူစုခွဲတဲ့လုပ်ရဟာဥပဒေနဲ့အညီဆောင်ရွက်ခဲ့တာမျိုးမဟုတ်ဘူးလို့ NLD ပါတီပြောခွင့်ရသူဦးညံဝင်းကဆိုပါတယ်
။ကျွန်တော်ပထမဆုံးမှတ်ချက်ပေးချင်တာဒီဥစ္စာဥပဒေနဲ့လုပ်ရဥပဒေနဲ့မညီတော့လုပ်ရပဲနော်။ကျုပ်ခွဲတာပဲဖြစ်ဖြစ်ဘာလုပ်တာပဲဖြစ်ဖြစ်အကုန်လုံးကဥပဒေနဲ့အညီလို့ဥပဒေနဲ့အညီလို့လို့ရှိရင်နော်ယူနီဖောင်းဝတ်ရဲတော်၎င်းတခြားလက်နက်ကင်တော်၎င်းဖြစ်ရမယ်အဲ့တော့အဲ့ဒါမျိုးမဟုတ်တော့ပုံကောများပါလေဆိုရင်အဲ့ဒါဥပဒေမဲ့လုံရလို့ကျွန်တော်တို့အဲ့လိုသုံးသပ်တယ်ပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုကစတင်လှုပ်ရှားတဲ့အချိန်ကစတင်ပြီးတော့ညှိနှိုင်းပြောဆိုကြရင်ဒီလိုအဖြစ်မရောက်ချက်ချင်းမဆောင်ရွက်ပါနဲ့အချိန်ကြာညာမှုကဒါကိုဖြစ်စီတယ်လို့ကျွန်တော်အဲ့လိုပဲနားလည
်ဒီဖြစ်ရပ်ကိုကြည့်ရင်ပြုပြင်ပြောင်းလဲရေးလုပ်နေပါတယ်ဆိုတော့လက်ရှိအစိုးရပေါ်အယုံကြည်ကင်းမဲ့စီတယ်လို့88မျိုးဆက်ငိမ့်ပွင့်အဖွဲ့ဝင်ကိုကျင်မီကပြောပါတယ
်ဟိုကျွန်တော်တို့ကတော့ဗျာဒီဖြစ်စဉ်ကိုသူတို့ထုတ်ပြန်လာတဲ့ဥပဒေနဲ့ကိုမညီဘူးလို့ကျွန်တော်တို့ကပြောချင်တယ်နော်နောက်ဒီကနေ့အပြောင်းလဲကာလလို့ပြောတယ်ဟလာတော့ဒီပြုပြင်ပြောင်းလဲရေးကိုလုပ်နေလို့ပြောတယ်အဲ့ဖြစ်ရှင်းတဲ့ပုံစံတွေကဒါပုံစံအောင်းနေပြန်ကျင့်သုံးလာခြင်းအပြင်ဒါဟိုသူတို့ထုတ်ပြန်လာတဲ့ဥပဒေနဲ့ကိုမကပ်ညီဘူးဒီနေ့ပြောတဲ့တရားဥပဒေစိုးမိုးရေးဆိုတာအဲ့ဒါနဲ့တခြားစီဖြစ်ပြီးတော့ဒါစစ်စောကခေတ်ကပုံစံကိုပြန်ပြီးတော့ကျင့်သုံးလာတယ်။အဲ့တော့ဒီလိုဖြစ်ရှင်းမှုဖြစ်ရှင်းနေတာတော့ကျွန်တော်တို့ဒါရှေ့ဆက်ပြီးပါမယ်ပြုံကြောင်းလေးဆိုတာဒါမဖြစ်နိုင်ဘူးဆိုတဲ့အတိတ်ပဲတော့ထွက်လာပြီပေါ့
။လေဗရန်မှာရောက်နေတဲ့ပင်မကျောင်းသားတပိတ်စစ်ကြောင်းကိုဥဆောင်နေသူဘဂဒခေါင်းဆောင်ကိုကျော်ကိုကူကတော့ဒီလိုရပေါ်ရှုတ်ချလိုက်ပါလေ
ဒီနေ့ကျွန်တော်တို့ကြားတဲ့အချိန်ကလက်ဗရန်မှာအဆောင်ရွက်နေတဲ့အမျိုးကံပြည်သူတွေကစက်ကြောလှချသူ၃ဦးဖမ်းဆီးသွားတယ်ဒုတိယကြားတဲ့တင်ကရန်ကုန်မှာထောက်ခံဆန္ဒပြပွဲလုပ်တဲ့အဲကျောင်းသား၅ယောက်အပါဝင်မနီလာတိန်းတို့ဟိုမတ်နူးတို့ကိုမျိုးတန်းတို့88မျိုးဆက်ကျောင်းသားတွေလည်းကျောင်းသားဟောင်းတွေလည်းဖမ်းခံရလို့ကြားတယ်အဲ့တော့ဝင်ဖမ်းတဲ့နေရာမှာရိုက်နှက်မှုတွေရှိတယ်ရိုက်နှက်မှုဆိုတဲ့နေရာမှာလည်းစွမ်းအားစင်တို့အယုတ်ဝတ္တိရိုက်နှက်တာဖြစ်တယ်ဒီနေရာနေပြီးတော့ဒါဟိုအဓိကရုံးကိုဖြည့်ရှင်းတဲ့ပုံစံမျိုးနဲ့ဖြည့်ရှင်းတာမဟုတ်ဘူးအဲ့တော့ EU ကတင်နန်းပေးထားတာနဲ့လာမှမဆိုင်ဘူးအခုလိုလုပ်တဲ့လုပ်ရဟာဒါအကြံဖက်လုပ်ရတခုလိုပဲကျွန်တော်တို့ရှုမြင်တယ်ဒီအကြံဖက်လုပ်ရကိုလုံးဝလက်မခံဘူးကျွန်တော်တို့အခုဒီပိတ်စကြောင်းပေါ်မှာဒီလိုအကြံဖက်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့လက်ခံမှာမဟုတ်ဘူးကျွန်တော်တို့အနေနဲ့ဒီမှာစီကန်းရှိသောဆန္ဒပြနေတာဖြစ်တယ်ငြင်းရမ်းသောနီးလမ်းရဆန္ဒပြနေတာဖြစ်တယ်အခုဒီလိုအစိုးရဘက်ကစွမ်းအားရှင်ကိုထုတ်သုံးတာဟာလုံးဝမှားယွင်းတယ်ဒီကိစ္စဟာကဘာအတိအောင်ကျွန်တော်တို့ဖော်ထုတ်ရမယ့်အစားဖြစ်တယ်ဆိုတော့ကျွန်တော်ပြောချင်တယ်
မြို့တော်ခမ်းမရှိចောင်းသားတွေကိုဖြိုခွင်းတဲ့လုပ်ရတဲ့ပတ်သက်လို့ရန်ကုန်အစိုးရအဖွဲ့နဲ့နေပြည်တော်အစိုးရတာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရခဲ့ပါဘူး။လူမှုကွန်ရက် Facebook စာမျက်နှာတွေပေါ်ဒီလောက်ရကိုဝေဖန်ပြောဆိုနေကြချိန်မှာသမရယုံညွှန်ကြားမှုဦးစော်ဒေးခေါ်မှုစော်ရဲ့ Facebook စာမျက်နှာမှာတော့ကျင်းတုံးဥပဒေပုံမှန်128/128ကိုရဲတွေကတုံးတဲ့အခါအရသားတွေကိုခေါ်ယူပြီးလူစုဖြိုခွင်းတာမျိုးတွေလုပ်နိုင်ကြောင်းဥပဒေစာပိုက်ပါအချက်အလက်တွေကိုကိုးကားပြီးပေါ်ပြထားတာတွေ့ရပါတယ်ခင်ဗျာ